လာမယ့်2020ရွေးကောက်ပွဲမတိုင်ခင်အခြေခံဥပဒေပြင်ဆင်နိုင်မှုမဖြစ်နိုင်တော့ဘူးလို့ဒေါင်ဆန်းစုကြည်ပြောလိုက်တာဟာဖွဲ့စည်းပုံပြင်ဆင်ရေးအတွက် NLD ပါတီရဲ့လှုပ်ရှားမှုတွေအဆင်မပြေတဲ့အကြောင်းပြောလိုက်တာလို့နားလည်ကြောင်းနိုင်ငံရေးအတိုင်းဝိုင်းကပြောကြပါတယ်ဒေါန်ဆန်းစုကြည်ဟာဒီစကားကိုဂျပန်နိုင်ငံတိုကျိုမြို့မှာ Nikkei Asian Review သတင်းဌာနနဲ့တွေ့ဆုံစဉ်အခုလ23ရက်နေ့ကပြောကြားခဲ့တာပါဒါဟာရွေးကောက်ပွဲကတိကဝတ်ကိုမလုံနိုင်တော့ဘူးဆိုပြီးဝန်ခံလိုက်တဲ့သဘောဖြစ်နေပြီးဒီကာလအတွင်းဖွဲ့စည်းပုံမှာပြင်လို့ရတဲ့အချက်တွေရှိနေတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကထောက်ပြပါတယ်
။သူကမလုံနိုင်ဘူးဆိုတာကသတင်းဌာနမှာပြောခဲ့တယ်ဆိုတာကိုယ်တိုင်ကဒါဝန်ခံလိုက်ပြီးပြင်လို့မရတဲ့အချက်တွေကိုမပြင်ပေးနဲ့ဥပမာတိုင်းရင်းသားဒေသတွေအတွက် Federal Democracy ပြည်ထောင်စုကိုပေါ်ထုတ်ဖို့ပို့ပေါ့ရပိုင်ခွင့်နေပေါ့အဲ့ဒါလေးတွေကိုတော့ပြင်ဖို့စူးစမ်းရင်တော့အနည်းငယ်တော့ရနိုင်တယ်လို့မြင်တယ်တရားငါတို့ကိုပြည်နေကရသိရထိုက်တဲ့အခွန်အခါတွေပေါ့နော်ဆိုတဲ့ဟာတွေကိုတော့ပြင်လို့ရနိုင်ပါတယ်တော့
လွတ်တော်ရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့စူးစမ်းရမှာတက်မတော်ဘက်ကစိတ်ပါဝင်စားမှုစိတ်အားထက်သန်မှုအားနည်းနေတယ်လို့လည်းအတိုင်းဝန်ခံပုဂ္ဂိုလ်ကဂျပန်သတင်းဌာနကိုပြောခဲ့ပါတယ်ဒါအပြင်စစ်မှန်တဲ့ဒီမိုကရေစီစနစ်ရှိဖို့ကိုယ်စားလှယ်အားလုံးဟာရွေးကောက်ခံတွေဖြစ်ဖို့လိုကြောင်းနဲ့လွှတ်တော်ရင်တမတော်သားကိုယ်စားလှယ်တွေ25ရာခိုင်နှုန်းတည်ရှိနေမှုကိုလည်းသူမကထောက်ပြပြောခဲ့ပါတယ်။ဒီပေါ်တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇော်မင်းထွန်းက
ပြန်ကြားမရှိပါဘူး။အဲ့ဒါတော့ကျွန်တော်တမတော်သားလွှတ်တော်ကိုယ်စားလှယ်အခုကဲကပြောရေးဆိုခွင့်ရှိပြီဆိုတဲ့ပြောတာပုံပြီးအစီအစဉ်ပါလိမ့်မယ်
။အခြေခံဥပဒေပြင်ဆင်ရေးမှာတက်မတော်ကစိတ်ဝင်စားမှုနည်းနေတယ်ဆိုတဲ့အချက်အပေါ်တက်မတော်သားလွှတ်တော်ကိုယ်စားလှယ်အစုဖွဲ့ခေါင်းဆောင်ဗိုလ်မှူးချုပ်မောင်မောင်ကို RFA ကဆက်သွယ်မေးမြန်းခဲ့ပေမဲ့ဖုန်းလက်ခံဖြေကြားတာမရှိပါဘူး။ပြည်ထောင်စုလွှတ်တော်မှာတော့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေး55ဦးကော်မတီကို2019ခုနှစ်ဖေဖော်ဝါရီလကဖွဲ့စည်းထားပါတယ်။ကော်မတီဟာလက်ရှိမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကိုတမရမဖြစ်အောင်တားဆီးထားတယ်လို့ဝေဖန်မှုတွေရှိနေတဲ့ပုံမှန်59စလုံးအပြင်ပုံမှန်ပေါင်း200အခန့်ကိုဆွေးနွေးပြီးဖြစ်တယ်လို့သိရပါဗျ။အတိုင်မင်ကန်ရဲ့ပြောကြားချက်ဟာလွှတ်တော်ရင်းကော်မတီရဲ့လှုပ်ဆောင်ချက်တွေအပေါ်ကြော်လွန်ပြောဆိုရာရောက်တယ်လို့သုံးသက်သူကနိုင်ငံရေးလီလာသုံးသက်သူဦးအောင်သူငိမ့်မှာ
နည်းနည်းကြော်ပြောရာရောက်တယ်တော့ထင်တာပဲအဲ့လိုဟာမျိုးပေါ့။ဒေါက်ဆန်းစုကြည်ပြောလိုက်တဲ့အခါကျတော့ဒီလွှတ်တော်ရဲ့ကဏ္ဍနဲ့သူကကျတော့လက်ရှိအစိုးရပဲအချမ်းမှရှိနေတာပေါ့နော်။ဆိုတော့အဲ့ဒီကော်မတီကတော့ကျွန်တော်ထင်တယ်ဆက်တော့သွားဦးမယ်တော့ထင်တာပေါ့နော်ဖွဲ့စည်းပုံအခြေခံဥပဒေပြင်မယ်ဆိုတာကဒါ NLD ရဲ့ဟိုရွေးကောက်ပွဲကတိကဝတ်လေးနော်ဒါကိုသူဖြည့်ဆည်းနိုင်သလားမဖြည့်ဆည်းနိုင်ဘူးလားပေါ့နော်မဲဆွဲရုံကမ်ပိန်းလုပ်ရုံသက်သက်ပဲသုံးသလားပေါ့ဆိုတော့ဒီလိုမျိုးမေးခွန်းတွေဖြစ်လာတာပေါ့
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေး55ဦးပါပူးပေါင်းကော်မတီထဲမှာရခိုင်မျိုးသားပါတီကကိုယ်စားလှယ်2ဦးနဲ့အမျိုးသားညီညွတ်သောဒီမိုကရက်တစ်ပါတီကကိုယ်စားလှယ်ဖြစ်တဲ့ဦးစိန်ဝင်းတို့ကတော့ပြီးခဲ့တဲ့စက်တင်ဘာလအတွင်းမှာပဲကော်မတီဝင်အဖြစ်ကနေနှုတ်ထွက်သွားပါတယ်ကော်မတီကနှုတ်ထွက်ခဲ့တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစိန်ဝင်းကဒေါင်ဆန်းစုကြည်အနေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုအပေးအယူအရဆောင်ရွက်နေတဲ့သဘောဖြစ်တယ်လို့သုံးသပ်ပါတယ
်လုံကြည့်ပြီးတော့ပြီးဆုံးအောင်အောင်မြင်လို့မယ်ဆိုစဉ်းစားနဲ့လုပ်တာကအကောင်းဆုံးပေါ့အခုကကိုကဓာကြီးကိုဟိုမဖြစ်နိုင်တော့ဘူးပြီးမှာမဟုတ်ဘူးဆိုပြီးတော့ဟိုလုတ်ပြနေလို့ဖြစ်နေတဲ့အနေအထားတွေသူကလူတလူလေးပဲပြောပြပြောပြောနေလဲအပေးယူနဲ့ပြင်းနေတယ်လို့ဖြစ်နေတယ်။ဒေါ်ဆန်းစုကြည်နဲ့ကိုကနေကစတဲ့ကနေကသူတို့ဘူဂျူမူကြီးတန်းကျင်နဲ့အချိန်တုံးကျင်တော့သူတွေ့တယ်ဗျာ။သူဘယ်လိုလေးဘာကြီးညှိနှိုင်းပြီးတော့ဘယ်လိုအပေးယူနဲ့ဘယ်လိုဆောင်ရွက်ခဲ့ဆိုတော့ကျွန်တော်ခင်ဗျားတို့မသိဘူး။ဒီနေ့ချိန်ကြီးတော့ဒါသူကအဲ့ဒီလိုအပေးယူနဲ့ကစားနေတယ်လို့ပဲကျွန်တော်ကမြင်တယ်
။ဖွဲ့စည်းပုံပါပုံမှန်တွေကိုပြင်ဆင်ဆောင်ရွက်ရမှာဒီမိုကရေစီစံချိန်စံညွန်နဲ့ကိုက်ညီရမယ်။ Federal Democracy စနစ်ကိုအကောင့်ထည့်ဖော်နိုင်ရမယ်ဆိုတဲ့မူတွေချမှတ်ထားပေမဲ့ပြင်ဆင်မှုမှာတိုင်းသားတွေ2020ရွေးကောက်ပွဲမတိုင်ခင်ပြင်ဆင်မှုလူလာနေတဲ့ပုံမှန်268မပါဝင်တဲ့အတွက်အငင်းပွားစရာဖြစ်နေပါဗျ2020ရွေးကောက်ပွဲမှာ NLD ကအနိုင်ရခဲ့မယ်ဆိုရင်လာမယ့်တက်တန်းအတွင်းဖွဲ့စည်းပုံပြင်ဆင်ရေးကိုကင်တွယ်ဖြည့်ရှင်းသွားမယ်လို့ဒေါန်ဆန်းစုကြည်ကအင်တာဗျူးမှာပြောခဲ့ပါဗျဒေါန်ဆန်းစုကြည်အနေနဲ့နောက်ပိုင်းမှာဖွဲ့စည်းပုံပြင်ဆင်ရေးကိုဆက်လုပ်မှာဖြစ်လို့ NLD ကိုမဲပေးဖို့လိုတယ်ဆိုတော့သတင်းစကားပလိုက်တဲ့သဘောဖြစ်တယ်လို့သုံးသက်သူလည်းရှိပါတယ
်။သူအနေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုဖြစ်မနေဆက်လုပ်မယ်အဲ့ဒါကြောင့်မလို့သူ့ကိုထပ်ပြီးတော့မဲပေးဖို့လိုအပ်တယ်ဆိုတော့ message တစ်ခုပေးတယ်လို့ပဲယူဆပါတယ်။တက်မလို့ရဲ့သဘောတူညီချက်မရလို့ဆိုတော့နေရာမျိုးမှာပဲသတ်ဆုံးမယ်ဆိုတော့ကျွန်တော်လက်ခံမှန်းမိပြီးသားပဲ။ဒါပေမဲ့ဒီဥစ္စာကိုဂျပန်နိုင်ငံရောက်မှသွားပြောတယ်ဆိုတော့တက်ကိုကျွန်တော်တို့မြန်မာပြည်သူလူထုတရားလုံးသူ့မဲပေးထားတဲ့လူတွေမှာရှင်းလင်းနားလည်သွားအောင်တက်တက်လာလာပြောတင်တယ်။ဘာကြောင့်မဖြစ်တာလဲ။နောက်ထပ်ဘလို့ကြိုးပမ်းမလဲ။ဒုဒုတိအောင်ပွန့်ပွန့်လင်းလင်းရှင်းပြလိုက်မှသားလဲ။ဟိုဝန်ရတဲ့လူတွေလည်းပဲကျင်းတဲ့လောက်ဖွယ်နေထားမျိုးရှိမယ်လေ။
အဆန္ဒရီပါတီရဲ့တွဲဖက်အတွင်ရေးမှုဦးဆိုင်လိပ်ပြောသွားတာကိုကြားခဲ့ရတာပါဂျပန်သတင်းဌာနနဲ့ဒေါန်ဆန်းစုကြည်ရဲ့အင်တာဗျူးမှာအတိုင်းမင်ငံရဲ့ပြောကြားချက်တွေအပေါ်ကြံ့ခိုင်ဖွံ့ဖြိုးရေးပါတီ USDP ရဲ့သဘောထားနဲ့လွှတ်တော်ရင်းဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ USDP ကိုယ်စားလှယ်တွေဆက်လက်လှုပ်ဆောင်မှုရှိတာတွေကိုသတင်းထုတ်ပြန်သွားမှာဖြစ်တဲ့အတွက်လက်တလုံးမှာမှတ်ချက်ပေးဖို့မရှိသေးဘူးလို့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာနန္ဒာလှမြင့်က RFA ကိုဒီနေ့ပြောပါတယ်2010ရွေးကောက်ပွဲကိုသပိတ်မှောက်ခဲ့ပြီးတော့2012ကြာဖြတ်ရွေးကောက်ပွဲနဲ့2015ရွေးကောက်ပွဲတွေမှာကိုယ်စားလှယ်အများပြားအနိုင်ရခဲ့တဲ့ NLD ပါတီဟာဖွဲ့စည်းပုံပြင်ဆင်ရေးကိုရွေးကောက်ပွဲကတိကဝတ်အနေနဲ့ပြောခဲ့ပေမဲ့အခုအချိန်ထိအောင်မြင်မှုမရှိသေးပါဘူး။တိုင်းသားတွေအပါအဝင်အများပြည်သူစန္ဒာဖြစ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအောင်မြင်မှုဆိုရင် NLD ပါတီကိုနောက်ထပ်အချိန်ပေးဖို့လာမယ့်2020ရွေးကောက်ပွဲမှာမဲထပ်ပေးဖို့ပြောလိုက်တာလို့သုံးသပ်ကြပါရစေ။ကျမဝေမာထွန်းပါ